နိုင်ငံတကာရွှေ့ပြောင်းအလုပ်သမားနေ့ရဲ့အထိမ်းအမှတ်အနေနဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အလုပ်သမားယာနဲ့ချီဒီကနေ့ချီတက်လမ်းလျှောက်ပွဲပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံအတွင်းလာရောက်အလုပ်လုပ်ကင်ကြတဲ့ရွှေ့ပြောင်းအလုပ်သမားတန်းနဲ့ချီရှိနေစေဖြစ်တယ်လို့ဆက်လက်ပြီးတော့လည်းဝင်ရောက်လာနေစေဖြစ်တယ်လို့ရွှေ့ပြောင်းအလုပ်သမားအရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာရွှေ့ပြောင်းအလုပ်သမားတန်းနဲ့ချီပြီးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံထဲကိုနောက်ထပ်အလုပ်သမားတွေထပ်တိုးပြီးဝင်ရောက်နေတဲ့အကြောင်းနိုင်ငံတကာရွှေ့ပြောင်းအလုပ်သမားနေ့မှာထိုင်းခြေဆိုင်မြန်မာရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေသူတွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံတွင်းမှာဥပဒေတွေထွက်ပြီးတရားဝင်အလုပ်သမားတွေဖြစ်အောင်မှတ်ပုံတင်ဖို့အတွက်စော်ဩနေချိန်မှာပဲမြန်မာလူသမားတွေကတော့တရားဝင်တဲ့နီးကောတရားမဝင်တဲ့နီးနဲ့ပါဝင်ရောက်မှုတွေကပိုများလာနေတယ်ဆိုပြီးရောင်ကြီးဦးအလုပ်သမားအဖွဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောဆိုသွားပါတယ်
။ဘာပြီးတွန်းမိုင်းနေရနေပြီးရှိတဲ့အလုပ်သမားတွေကိုဆက်ပြီးဝင်ရောက်လာနေဖြစ်တယ်အလားထိုင်းမှာဥပဒေပြောင်းနေတဲ့ကာလကဒါနဲ့ဘန်ကောက်တို့မဟာချိုင်းတို့ကနေအပေါ်ကတို့ဒီမှာနေမာလီကိုပြန်ဝင်သွားတဲ့အချိန်မှာကိုပဲဒီပိုင်းနေထဲမှာလည်းအဲ့ဒီလူပြန်ဝင်သွားတဲ့လူကြီးတွေနေရတဲ့ MOU ရောက်ခေါ်ထားတဲ့အလို့သမားတွေရှိတယ်လို့အခြားလမ်းကြောင်းတွေနေထိုင်းနိုင်ငံနဲ့ဝင်လာတဲ့အလို့သမားတွေလည်းရှိနေတယ်မာလီပြောမယ်ဆိုလို့ရှိရင်ပြောမယ်ဆိုပုံများလာနေတာလေစိုးတော့ပြန်ဝင်သွားတဲ့လူတွေကလည်းအဲ့ဒီသူတို့ဟိုတက်ဆိုင်ရလက်မှတ်တွေအလားပတ်စုတွေပြီးပြီဆိုလို့ရှိရင်ဆက်ပြန်လာလို့ရတဲ့ project တွေလုပ်ပြီးရခါကျတော့အင်တာဗျူးစရာတွေလုပ်ပြီးတော့ပြန်ပြီးတော့ဘယ်လိုလဲလို့ပြန်ဝင်ရောက်လာတာရရှိနေတယ်ပြူများလာတယ်လို့ပြောလို့ရတယ်ထိုင်းလောက်ကရိုးအောက်ကနေစုရတယ်ဒီတားကနေစုရတယ်ပြီးတော့ကျွန်တော်တို့ဒီလေရင်ခွင်းပေးမှရှိရဲမဲတောင်ကျောင်းပေါ့ထိုင်းကျောင်းဝင်တဲ့ထီကိုဒီလက်လျှောက်ပွဲတူရှိတယ်မင
်းနိုင်ငံတကာရွှေပြောင်းလို့သမားနေ့ကိုမဲဆောက်မြုပ်မှာတော့ဆယ်စုနှစ်တခုကျော်ကြာတဲ့ထီနှစ်စဉ်ချီတက်လမ်းလျှောက်ပွဲတွေနဲ့ကျင်းပခဲ့တာဖြစ်ပါတယ်ဒီနေ့မှာတော့73ချိန်မြောက်အဖြစ်ထိုင်းမြန်မာချစ်ကြည်ရေးတကားထိတ်ကနေအလုသမားရာကနန်းလောက်နဲ့အလုသမားရဲ့ဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းပြီးအထိမ်းအမှတ်ချီတက်ပွဲကိုလုပ်ခဲ့ကြတယ်လို့ရွှေပြောင်းလို့သမားဆိုင်ရာပညာပေးဟောပြောမှုတွေကိုလည်းလုပ်ခဲ့တယ်ဆိုပြီးဦးမိုးကျော်ကဆက်ပြောသွားပါတယ်
။ဌာနမှာတော့ဒီတာတွင်ထဲမှာရှိတဲ့ရွှေပြောင်းနေထိုင်တဲ့လူတွေအတွက်ဒီအခုထိုင်းရနေပေါ်စီချမှတ်ထားတဲ့ဒီဥပဒေတိုင်းကျေရလုပ်ဖို့အတွက်ဒီရဲ့နောက်ကဒီဘက်လက်မှတ်တွေထုတ်တဲ့ဟာတွေပရောဂျက်တွေရှုပ်ထွေးတာတွေပြီးရင်စီအိုင်စင်တာတွေထဲမှာပွဲသားတွေနေကိုပြောကြတော့ကျွန်တော်ဒီလက်မှတ်တွေလုပ်နေတဲ့ဒီပေါ်ဖြစ်တဲ့ကိစ္စတွေမှာပတ်သက်ယူပြီးလုပ်နေတဲ့ကိစ္စမျိုးတွေကို MRWG အတွင်းမှာနေပြီးတော့ပြောပြတယ်ဒီအခြေအနေတွေကနေပြီးတော့ဒီချိုးပေါက်ခံရတဲ့အခြေအနေတွေကိုလုံရောက်ဖို့လိုတဲ့ဆိုတဲ့အကြောင်းနောက်တစ်ခုကကြတော့ဒီအဖွဲ့ကြီးတွေကနေပြီးတော့ဒီအသိပညာပေးလက်ကမ်းစာဆောင်တွေပေါ့လူသမားရေးနဲ့ပတ်သက်တဲ့အသိပညာပေးလက်ကမ်းစာဆောင်တွေတွေလည်းနောက်ဒီပြာခံလေးတွေပြာခံအသေးလေးတွေလုပ်ပြီးတော့ကြားထားတာရှိတယ် MAT တို့ FE တို့ပလန်လို့ပေါ့နော်အဲ့လိုအဖွဲ့ကြီးတိတိကျကျနေကြတာရှိရဲ့
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့လုံအားကဘန်းငွေ305ဘတ်အထိပေးဖို့ဥပဒေတိုင်ပြဋ္ဌာန်းထားပြီးမဲ့တရားမဝင်အလုပ်သမားတွေလည်းများသလိုဥပဒေတိုင်လုံအားကပေးတဲ့စေယုံကလည်းနှဲပါပါတယ်မြန်မာပြည်အတွင်းပိုင်းကနေလာတဲ့အလုပ်သမားအတော်များများကတော့မဲဆောက်မြို့မှာတထောင်လာပြီးဘန်ကောက်မဟာချိုင်စတဲ့နေရာတွေကိုတက်ဖို့ပဲကြိုးစားနေကြပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိနိုင်တယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပြီးမြန်မာပြည်တွင်းမှာအလုတ်ကန်ရှားပါမှုတွေကြောင့်နေ့စဉ်လည်းအလုတ်ကန်ရှားဖွေသူတွေကထိုင်းနိုင်ငံတဲကိုနေဆက်နေရာတွေကနေဝင်ရောက်လာနေစေဖြစ်ပါတယ်ရှင်